ချမ်းပြည်နယ်မြောက်ပိုင်းမူဆက်ခရိုင်အတွင်းမှာတမ်ဘရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံ200ကျော်ဟာဘေးလွတ်ရာကိုတင်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါမူဆက်ခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ကွဲအတွင်းမှာဒီလ17ရက်နေ့ကလေးကအစိုးရတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ14ရက်နေ့15ရက်နေ့တွေမှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတဲ့လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီနေ့လည်းတိုက်ပွဲကြံဖြစ်ပါလားဟိုကျွန်တော်တို့တေရဲတိုက်ကြီး36ဘာနာချုံအဲ့မှာတက်မတော်ဘက်ကတော့သူကလည်းခုပါတက်ပွဲဖြစ်ပါတယ်ဒီနေ့အားနဲ့အမကခုလိုလိုဆရာတော်ပြန်ရင်တော့ဒီနေ့ကတော့ဟိုရှင်းနိုင်ရင်ဝင်းကျင်လောကနဲ့ဖြစ်တယ်လို့ကြားပါတယ်ဒါမှတိကျဟိုဖြစ်နေခြင်းကဒရင်းကတော့ခုတတိကတော့မထွက်သေးပါဘူးအရက်ဘက်ကဒရင်းပဲကြားရပါလားဒီနေ့ကစလီးနေမှာလည်းဖြစ်ပါတယ
်ဒီနေ့မြေအတွင်းမှာ MNDAA ကိုကန့်နဲ့AA ရခိုင်တပ်ဖွဲ့တွေလည်းလှုပ်ရှားနေပြီးဒီတပ်ဖွဲ့တွေနဲ့အစိုးရတပ်အကြတိုက်ပွဲဖြစ်ပွားတာတွေလည်းရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီလ17ရက်နေ့ကလေးကဒေတာတွဲမှာတိုက်ပွဲတွေစတင်ခဲ့ရမှာတိုက်ပွဲဖြစ်ပွားရာအနီးကမန်ကောင်းရွာသား200ကျော်ဟာဘေးလွတ်ရာကိုတင်းရှောင်နေရကြောင်းဒေတာကန်ဓမ္မဆရာတဦးကအခုလိုပြောပါတယ
်ဩဟုတ်တယ်ဟိုကတို့နေ့3ရက်တော့ရှိဘူးမန်တင်းရွာမှာတို့ဟိုပြီးတော့လာပြီးတော့တဲခုံနေတာပေါ့နော်ဖျားချောင်းဝင်းထဲမှာပေါ့ဖျားချောင်းဝင်းထဲမှာလူဦးရေကတော့အိမ်ကွာ218တယ်ကွာတော့လို့ဆိုတော့ကျွန်တော်တို့အတင်းတော်ကနေပြီးတော့တတ်နိုင်သလောက်ပေါ့နော်ဟိုနောက်ဘေးပါဝင်းကျရလဲတတ်နိုင်သလောက်ပေါ့ဆန်စီစားလို့နည်းနည်းပါပါပေါ့အဲ့လိုမျိုးတွေပူထားတော့ရှိစစ်ချောင်းနေလဲရွာထဲမှာရှိသေးတယ်ပြောတယ်ဒါဆိုတော့တို့အခြေအနေကတော့ဆက်ဖြစ်မဲ့တဘောတော့ရှိတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်တဲ့ TNLA ကတအန်းပလောင်တက်ဖွဲ့အကြားမှာလာရှိုးကုတ်ခိုင်နဲ့တယန်းမျိုးနယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရတက်မတော်နဲ့တယန်းသားလက်နက်ကိုင်အဖွဲ့တွေက COVID-19 ကရောဂါတိုက်ဖျက်ရေးအတွက်တစ်ဖက်သက်အပြည့်အဝကြီးညာထားချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုးကတော့ချမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အခုလိုသုံးသပ်ထားပါတယ်
။ချမ်းမြေမှာဖြစ်တာကမုံပေါ်ဟိုဝဘက်မှာဖြစ်တယ်လို့ပြောတယ်။ဆိုလိုတာကအဲ့ဒီဟိုဝဆိုတော့ကင်းနေလာတာတော်တော်ကြာပြီပေါ့။အဲမဲနင်းလာရကြတယ်ဆိုပေမဲ့ကျွန်တော်တို့ဝရမိုင်းလာလို့လိုက်စားလို့လို့ပေါ့ဗျာသူကလွတ်မြောက်ဒေသတော့မဟုတ်ဘူးသူကပျောက်ကြားဒေသတော့မျိုးနေတာပေါ့ပျောက်ကြားဒေသဆိုရဲ့သဘောကအစိုးရစစ်တပ်ဝယ်ဝင်လာရင်အဝဲဖြစ်တယ်နောက်ရှောင်ပေးတယ်သူကတက်ထွက်သွားရင်ပြန်နေတယ်ပေါ့ဗျာအဲ့ဒါမျိုးတိုက်ပွဲဖြစ်တာပဲဗျာကျွန်တော်မြင်ကတော့ထူးထူးခြားခြားဖြစ်တဲ့တိုက်ပွဲမဟုတ်တော့မဟုတ်ပါဘူး
အစိုးရနဲ့မြောက်ပိုင်းမှာမိအဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန့် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာ bilateral call အပြည့်အစုံချုပ်ချုပ်ဆိုရေးဆွေးနွေးပွဲတွေဟာဒီနှစ်စန်းတည်းကရက်ဆိုင်ခဲ့ရမှာပြန်လည်စတင်နိုင်တာမရှိသေးပါဘူးပြီးခဲ့တဲ့အပတ်ကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မိုင်းလာအဖွဲ့တာဝန်ရှိသူတွေတွေ့ဆုံစဉ်ကတော့ MNDAA ကိုကန့်အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ကိုဆွလွတ်ပြီးနိုင်ငံရေးအရတွေ့ဆုံဆွေးနွေးစီလိုကြောင်းပြောကြားခဲ့ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်